မြန်မာနိုင်ငံရဲ့နိုင်ငံရေးအကြက်တဲကူညီဖြည့်ရှင်ပေးနိုင်ရင်းနဲ့စစ်ကောင်စီအားနည်းသွားအောင်ဖိအားတိုးပေးဖို့ဂျပန်အစိုးရခေါင်းဆောင်နေနဲ့ဆွေးနွေးဖို့လာမယ့်ဧပြီလ19ရက်နေ့ကနေ28ရက်နေ့အထိဂျပန်နိုင်ငံကိုသွားရောက်မယ့်အကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တွမ်အင်ဒရူးစ်ကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံရဲ့အခြေအနေကပိုပြီးတော့မှဆုတ်ယုတ်ကျဆင်းနေတဲ့အတွက်နှက်ရှိုင်းလာနေတဲ့လူခွေးဆိုင်ရာအကြက်တဲကိစ္စတွေကိုဂျပန်ခေါင်းဆောင်နေနဲ့ဆွေးနွေးဖို့မဖြစ်မနေလိုနေပြီလို့လည်းတွမ်အင်ဒရူးစ်ကပြောပါတယ်အရက်သားတွေပေါ်မှာစစ်တပ်ရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေပိုတိုးလာနေသလိုနိုင်ငံရေးကျင်းသားရေးအတွက်ကပုံများလာပြီးတော့အရေးပေါ်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတဲ့အခြေအနေတွေကလည်းပိုပြီးတော့ဆိုးဝါးလာနေတယ်လို့ကြေညာချက်မှာထုတ်ပြန်ပါရှိပါတယ်ဂျပန်နိုင်ငံဟာမြန်မာနိုင်ငံရဲ့အကြက်တဲကိုဖြည့်ရှင်းရေးမှာဒေတာရင်းရဲ့ဥဆောင်မှုကိုရယူထားတဲ့ခိုင်မာတဲ့ဒီမိုကရေစီနိုင်ငံဖြစ်ပါတယ်လို့လည်းတွမ်အင်ဒရူးစ်ကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းစကိုင်းတိုင်းကမ့်ဘလူးမြို့နယ်ဗစီကြီးကျေးရွာအတွင်းစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကိုဥပမာပေးပြီးတော့မြန်မာစစ်တပ်ဟာအရက်သားနဲ့လက်နက်ကင်မခွဲခြားဘဲအားလုံးကိုတိမ့်ကျုံပြီးတော့တိုက်ခိုက်နေပါတယ်လို့လည်းသူကဝေဖန်ပြောဆိုခဲ့ပါတယ်ရှင်